ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဒီကနေ့ထိုင်းနိုင်ငံကိုတရားဝင်ခီးစဉ်ရောက်ရှိနေပါပြီ။ထိုင်းနဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးပုံမခိုင်မာစေဖို့ရည်ရွယ်ပြီးတွားရောက်ခဲ့တဲ့ဒီခီးစဉ်မှာထိုင်းကြီးတဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးတန်နဆက်ပတိမက်ပရာဂွန်နဲ့ထိုင်းစစ်တပ်အရာရှိတွေကိုတွေ့ဆုံခဲ့ပါတယ်။မကြာသေးခင်ကမှအာဏာသိမ်းခဲ့တဲ့ထိုင်းစစ်တပ်ရဲ့နိုင်ငံငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကောင်စီအကြီးအကဲဗိုလ်ချုပ်ကြီးပရာချွတ်ချန်အောင်ချာနဲ့လည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒီကနေ့နှောင်းပိုင်းမှာတွေ့ဆုံခဲ့ပါတယ်။ဒါဟာထိုင်းနိုင်ငံမှာပြီးခဲ့တဲ့မေလကထိုင်းစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်အကြီးအကဲတဦးထိုင်းနိုင်ငံကိုပထမဆုံးချိန်ဖြစ်တွားရောက်တာဖြစ်တယ်လို့ဒီခီးစဉ်အတွင်းနှစ်နိုင်ငံစီးရေးဆက်ဆံမှုတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုညှိနှိုင်းဆွေးနွေးတော့မှာဖြစ်တယ်လို့မြန်မာအစိုးရသတင်းစာကလည်းဖော်ပြပါတယ်။တနင်္လာနေ့ကချစ်ကြည်ခီးစတင်ခဲ့တဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဖိလစ်ပိုင်နိုင်ငံကိုပထမဆုံးတွားရောက်ခဲ့ပြီးဒီကနေ့မှထိုင်းနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မှူးကြီးဟာဖိလစ်ပိုင်စီးဦးစီးချုပ်ဗိုလ်ချုပ်ကြီးအီမန်နွဲထရီနီဒက်ဒ်ဘော်တီဆန်နဲ့ဖိတ်ကြားချက်နဲ့ဖိလစ်ပိုင်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဖိလစ်ပိုင်နဲ့မြန်မာအကြားကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်သွားဖို့အတွက်သဘောတူညီခဲ့ကြတယ်လို့ဖိလစ်ပိုင်နိုင်ငံထုတ်သတင်းတွေမှာဖော်ပြထားပါတယ်။